လူသားချင်းစာနာထောက်ထားရေးအကူအညီတွေပေါ်ပိတ်ပင်နာကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေအရတားမြစ်ထားတာကြောင့်အစ္စရေးကဂါဇာကမ်းမြောင်ဒေသပိတ်ဆို့ဝိုင်းရံထားတာကရုပ်သိမ်းဖို့ကုလသမဂ္ဂကအင်္ဂါတွေကတောင်းဆိုလိုက်ပါတယ်။အရသားတွေရဲ့ရှင်သန်မှုအတွက်အရေးကြီးတဲ့ကုန်ပစ္စည်းတွေကိုကန့်တတ်မထားရဘူးလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောရေးဆိုခွင့်ရှိသူ Ravina Shamka Sani ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝိုင်းရံထားတဲ့နေရာတွေကနေအရသားတွေကိုထွက်ချင်ထွက်ခွင့်ပေးရပါမယ်။စစ်ဘက်ဆိုင်ရာလိုအပ်ချက်ကြောင့်ကန့်တတ်ချုပ်ချယ်မှုတွေလုပ်ရင်အရသားတွေပါသိမ်းကျုံပစ်တံပေးတယ်လို့ဖြစ်နိုင်လို့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်မှာဒါကိုရှင်းရှင်းလင်းလင်းတားမြစ်ထားပြီးဒီလိုမလုပ်ရင်စစ်ရာဇဝတ်မှုဖြစ်သွားနိုင်ပါတယ်လို့ UNHCR ကပြောပါတယ်။အစ္စရေးအာဏာပိုင်တွေကဂါဇာကမ်းမြောင်မှာရေရောတပ်စစ်တားအပါဖြတ်တောက်ထားတာပါ။ဂါဇာကမ်းမြောင်မှာပြီးခဲ့တဲ့စနေနေ့ကစပြီးဂျမ်မာရေးစည်းကမ်းတွေနဲ့စေဝန်တန်းတွေအတိုက်ခိုက်ခံရတာ73ကြိမ်ဖြစ်ပေါ်ခဲ့ပြီးဂျမ်မာရေးဝန်ထမ်း6ဦးသေဆုံးက4ဦးဒဏ်ရာရှိခဲ့ကြောင်းကမ္ဘာ့ဂျမ်မာရေးအဖွဲ့ကြီး WHO ကလည်းကြေညာထားပါတယ်။